မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှရောက်နေတဲ့ဒုက္ခသည်တွေမူရင်းနေရာပစ္စည်းကိုယ်သဘောနဲ့ကိုယ်ပြန်နိုင်ရေးအပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူနိုင်ငံသားရေးဝန်ကြီး Vivian Balakrishnan ကအခုလိုပြောသွားပါတယ
်။ We all encourage Bangladesh and Myanmar to press on with their shared commitment to carry on a voluntary
ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်မူရင်းနေရာပစ္စည်းပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားတူညီတဲ့တန်ရိပ်တံကိုဆက်ပြီးတွန်းအားပေးလို့ဆောင်သွားဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်။ဒါပေမဲ့ဒီကိစ္စကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလူလာတဲ့နှောက်နှင်းမှုတွေမရှိစေဘဲလွတ်ဆောင်ရမှာလည်းဖြစ်ပါတယ်လို့ဝန်ကြီးဘာလာခရစ်စနန်ကတရင်နောက်တွေကိုပြောပါတယ်။လက်ရှိအာဆီယံလက်ချောက်ကထစင်ကာပူနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအရှိအာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ERF တို့မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကမြန်မာနိုင်ငံကိုကူစားပြုပြီးတက်ရောက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဝန်ကြီးဦးကျော်တင်တို့စနေနေ့ကတီးခြားတွေ့ဆုံရင်းအတွင်းမှာလည်းဒုက္ခသည်တွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးကိစ္စ၊လူ့အခွင့်အရေးချိုးဖောက်သူတွေကိုရယူဖို့ကိစ္စ၊ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့ကိစ္စနဲ့ဖမ်းဆီးခံထားရတဲ့ Riders တရင်တော်2ဦးကိုပြန်လွှတ်ပေးဖို့ကိစ္စတွေကိုဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုရဲလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Heather Lowe ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။